ယူကရိန်းမှာရုရှားတပ်သားတို့တေဆုံးပြီးတချို့ဒဏ်ရာရခဲ့တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနပြောခွင့်ရကတင်းနှင်းဝင်နေမှာအတူတူပြောဆိုပါတယ်။ဒါဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခြင်းကဆက်ပြီးရုရှားတပ်သားတွေတေဆုံးဒဏ်ရာရကြောင်းရုရှားအစိုးရကပထမဆုံးဝန်ခံပြောဆိုတာဖြစ်ပါတယ်။ရုရှားကာကွယ်ဝင်ကြီးဌာနပြောခွင့်ရဗိုလ်ချုပ်အစ်ဂနော်ကိုနာရှင်ကော့ကဒီစစ်ပွဲအတွင်းတေဆုံးဒဏ်ရာရသူတွေရှိခဲ့တယ်လို့ပြောကြားလိုက်တယ်။အရေးအတွက်အတိအကျကိုတော့မပြောပါဘူး။ဒါပေမဲ့ရုရှားဘက်ကတေဆုံးဒဏ်ရာရမှုတွေဟာယူကရိန်းဘက်ကတော့မများဘူးလို့လည်းပြောပါတယ်။ဒါဟာရုရှားဘက်ကတေဆုံးထိခိုက်မှုရှိကြောင်းရုရှားစစ်တပ်အရာရှိတွေထဲကပထမဆုံးထုတ်ပြောတာဖြစ်ပြီးယူကရိန်းဘက်ကတော့ယူကရိန်းတပ်တွေကြောင့်ရုရှားတပ်သား3500လောက်တိုက်ပွဲမှာတေဆုံးခဲ့တယ်လို့ကြေညာထားတာပါ။ကျေဇပရင်းနဲ့ယူကရိန်းကိုထိုးစစ်ဆတင်ခဲ့တဲ့အစပြီးရုရှားဘက်ကတိုက်ခတ်မှုကြောင့်ယူကရိန်းစစ်တပ်အဆောက်အဦ2068ခုကိုထိမှန်ခဲ့တယ်လို့ရေဒံကာကွယ်မှုစနစ်38ခုနဲ့ရေဒံစခန်း56ခုကိုထိမှန်စေခဲ့တယ်လို့လည်းဗိုလ်ချုပ်ကိုနာရှန်ကော့ကပြောပါတယ်။ဒါအပြင်ရုရှားတပ်သားထောင်နဲ့ချီပြီးတိုက်ဆုံးခဲ့တယ်လို့ယူကရိန်းရဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးတိကျအတည်ပြုနိုင်တာမရှိဘူးလို့လည်းပြောပါတယ်။